ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကလက်ပ ራ ုံးအောင်ကျင်းနီစီမံကိန်းလုပ်ငန်းခွင်မှာဝမ်ပေါင်ကုမ္ပဏီကခြံစည်းရိုးခတ်စဉ်ရော့ကျင်းမြူထားတဲ့ကြေးဝါသားတွေကတားမြစ်ရမှာရဲတပ်ဖွဲ့ကပြစ်ခတ်ခဲ့တဲ့အတွက်ဒေါ်ခင်ဝင်းစီဆုံးခဲ့ရပြီးဒေသခံအတော်များများဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီလိုဖြစ်ပျက်ခဲ့တဲ့ကိစ္စကိုအစိုးရအနေနဲ့ဖြေရှင်းပေးဖို့ဒီနေ့မန္တလေးမြို့မှာတန်ဃာတော်ရီအပါအဝင်မြို့ကန်တထောင်လေးပါးလောက်ကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေဟာမန္တလေးမြို့83လမ်းအတိုင်းလမ်းလျှောက်ဆန္ဒပြခဲ့ကြပြီးကဘာမကျေသချင်းကိုလည်းသိဆိုကဥပိုင်နဲ့ဝမ်ပေါင်ကုမ္ပဏီအလိုမရှိတောင်သူလယ်သမားရန်သူတို့ရန်သူအလုသမားရန်သူတို့ရန်သူစားတဲ့ကျွေးကြော်တန်တွေနဲ့အတူတရုတ်ကောင်စင်ဝင်ရုံနာအထိရောက်ရှိခဲ့ကြပါလေ။ရုပ်ကောင်စင်ဝင်ရုံရှိမှာမူလကဆန္ဒပြဖို့စီစဉ်ထားခဲ့ပေမဲ့ရုံဝင်လမ်းမှာအင်အား100ကျော်လောက်ရှိတဲ့လုံခြုံရေးတွေကတန်ဆူးကျိုးတွေချပြီးစောက်ဆောင်းနေရကြောင်းရုံရှိအထိသွားခွင့်မရခဲ့ပါဘူး။သူတို့အနေနဲ့အခုလိုဆန္ဒပြတာဟာတရုတ်ပြည်သူသမ္မတနိုင်ငံကိုဆန္ဒပြနေတာမဟုတ်ဘဲဥပိုင်နဲ့ဝမ်ပေါင်ကုမ္ပဏီတို့ကိုဆန္ဒပြတာဖြစ်တယ်လို့ဒီမိုကရေစီရေးစင်စစ်မပြတ်လှုပ်ရှားမှုအဖွဲ့ MDCF ကကိုသိန်းအောင်မြင့်ကပြောပါလေ
။တရုတ်ပြည်သူသမ္မတနိုင်ငံနဲ့မြန်မာနိုင်ငံအင်းကြီးချင်းနိုင်ငံတွေဖြစ်တဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒေသဆိုင်ရာပြဿနာတွေပေါ်မှာတရုတ်ပြည်သူသမ္မတနိုင်ငံနေနဲ့အင်းကြီးချင်းကောက်ပြီးသားတော့ဖြေရှင်းပေးဖို့လိုအပ်တဲ့ဥပိုင်နဲ့ဝမ်ပေါင်ရဲ့အာရမလောဘကြောင့်မလိုလားအပ်တဲ့တရုတ်မြန်မာချစ်ကြည်ရင်းနှီးမှုကျွန်တော်တို့အပြတ်ပြားမခံနိုင်ဘူး။နောက်ဆက်တွဲပြဿနာတွေအားလုံးဥပိုင်နဲ့ဝမ်ပေါင်ကုမ္ပဏီဟာတာဝန်ယူဖြေရှင်းရမယ်။ဒီကုမ္ပဏီတွေကိုလုံပိုင်ခွင့်ပေးထားတဲ့အာဏာပိုင်အဖွဲ့အစည်းအားလုံးမှာတာဝန်ရှိတယ်
။အခုလိုဆန္ဒပြတောင်းဆိုတာဟာလူမျိုးရေးမုန်တိမှုကိုအခြေခံတောင်းဆိုတာမဟုတ်ဘဲနိုင်ငံတကာနဲ့တရုတ်နိုင်ငံကတည်ထောင်နေတာကြောင့်တောင်းဆိုတာဖြစ်တယ်လို့ကျင်းနီစီမံကိန်းဧရိယာမှာရှိတဲ့မိုးချိုးပြင်အလဲရွာဆရာတော်တပားကမိန့်ပါတယ်
။ဒီနေ့ဒီနေရာကိုထောက်လာတာဟာလူမျိုးရေးမုန်တိရဲ့အတွက်လာခြင်းလုံးဝမဟုတ်ပါဘူး။ဒီလိုကြံပတ်ခံရတဲ့တပ်ပြတ်ခံရတဲ့ခုပြည်တွေမှာလာပြီးတော့နိုင်ငံစော်ကားခံရတယ်ဆိုတာကိုပြောပြီးမှရှိတဲ့လူစိတ်ရှိတဲ့တရုတ်ပြည်မှန်သမျှကိုကျင်းစာတရားတွေထုံးကားဖို့အတွက်ပြောရရင်ဖြစ်ပါတယ်။တရုတ်ဝန်ပေါင်းကုမ္ပဏီနေနဲ့မာဗီယူလာပြီးတော့အလုံးမတန်ဆောင်ရနေပါတယ်ဆိုတာကိုမြမာတီးဖို့ကဘာတီးဖို့ဥစဉ်ကြောင်ကြောင်ဖြစ်ပါတယ်ဒီနေ့မြမာပြည်မှာရှိတဲ့ခုံကြီးရောတောင်ရတွေရောရဟန်းရှင်လူပြည်သူတွေအားလုံးကိုပြည်သူလူထုတက်ကရင်သားတွေခံစားရတယ်ဆိုလို့ရှိရင်တော့ပြည်သူဘက်ကရက်တီပါလို့ဥစဉ်ကကြောင်ကြောင်ပါတယ
်သနာပြပွဲမှာပါဝင်ခဲ့တဲ့တန်ဃာတော်တွေကလက်ပ ራ ုံးတောင်အရေးနဲ့ပတ်သက်တဲ့ထုတ်ပြန်ချက်ကိုတရုတ်ကောင်စစ်ဝင်ရုံးကိုပေးအပ်ခဲ့ပါတယ်သနာပြပွဲမှာပါဝင်သူတွေဟာမြမာနိုင်ငံတော်တချင်းကိုတီးဆိုပြီးကောင်စစ်ဝင်ရုံးကနေမန္တလေးမြို့ရဲ့လူစီကားတဲ့66လမ်းလမ်း30နဲ့ဘူတာကြီးစတဲ့နေရာတွေမှာဆက်လက်လမ်းလျှောက်ဆန္ဒပြခဲ့ကြပါလေဒီနေ့ဆန္ဒပြပွဲကိုရှေးဝါရောင်တန်ခါကွန်ရက်အထက်မြန်မာပြည်ဆရာကြီးသခင်ကိုတော်မန်းငញ្ញန်ရေးကွန်ရက်နိုင်ငံရေးအကျဉ်းသားများကွန်ရက်ကဗျာဆရာများတက်မကမန္တလေးဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်စတဲ့နိုင်ငံရေးနဲ့လူမှုရေးတက်ကြွလှုပ်ရှားတဲ့အဖွဲ့အစည်း24ဘွဲ့နဲ့အတူမန္တလေးမြို့ကန်တွေစုပေါင်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ